ကတိစံတော်ဟောင်းအမရိုက်အတံဘရက်ရဲ့ခြံဝဲအတွင်းမှာကာကြီးအထူးတပ်ရဲတပ်ဖွဲ့ကဒီနေ့အတင်းဝင်ရောက်ဆင်းနေခဲ့ပါတယ်။တမလာဟောင်းကိုထိန်းသိမ်းဖို့ဗိုလ်ထုနဲ့ညာဘက်ကပထမအချိန်ကျူးစားတာမှာသူ့ကိုထောက်ခံသူတွေနဲ့ထိတိုက်တွေ့ပြီးမောင်းမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့ဝင်စီလာပါ။ညာဘက်ကဖြစ်အတွင်းအထူးရဲတပ်ဖွဲ့ကတူတင်ဆုံးပြီးဒါသမောင်းများစွာတန်းရခဲ့ပါတယ်။အတန်ကျဲကြီးမြည်ပြီးမိကိုထွက်ပောက်ကွဲတဲ့လက်ပစ်ဘုံတွေ၊ဟဲရီယိုဘုံတွေကိုရဲတပ်ဖွဲ့ကဒီနေ့မှတုံးပြီးတော့ခြံဝင်းထဲကိုဝင်ခဲ့ကြတယ်လို့အထင်ပြတဲ့နေရာမှာရောက်နေတဲ့ Radio Free Europe, Radio Liberty, RFERL သတင်းတောက်တွေကပြောပါတယ်။အဲဒီခြံဝင်းထဲမှာတမရဟောင်းအတံပါရက်နဲ့သူ့ကိုထောက်ခံသူတွေခိုးလုံနေကြတာပါ။တနက်တန်တွေကိုလည်းကြားရတယ်လို့သတင်းတောက်တွေကပြောပါတယ်။ဩဂုတ်လ9ရက်နေ့မှာတမရဟောင်းကိုထောက်ခံသူတွေဖမ်းဆီးခဲ့တဲ့ဒီအထူးရဲတပ်ဖွဲ့ဝင်6ဦးပြန်လွတ်လာပြီးနောက်အခုလိုဝင်ရောက်စီးနင်းတာပါ2017ခုနှစ်ကနေ2019အထိကာဂျစ်စတန်သမ္မတဖြစ်ခဲ့သူအသက်62နှစ်အရွယ်အတံပါရဟာလက်စားမှုအာဏာလွဲသုံးမှုတရားမဝင်ကြွယ်ဝချမ်းသာအောင်လုပ်မှုတွေပါဝင်သမ္မတအာဏာကိုတရားမဝင်အသုံးချမှုဆိုင်ရာစွဲချက်5ခုနဲ့ရင်ဆိုင်နေရတာပါစွဲချက်တွေကိုအတံပါရကပယ်ချပြီးဩဂုတ်လ9ရက်နေ့မှာအထူးတပ်ဖွဲ့ကသူ့ကိုဖမ်းဖို့ကြိုးစားတာကိုအတုခဲ့တာဖြစ်ပါတယ်ခင်ဗျာ